ချစ်သောညီအကိုမောင်နှမများခင်ဗျာကျွန်တော်တရားဒေသနာပြောကြစဉ်တန်ရှင်းသောဝိညာဉ်တော်ကူညီပြီးတင်းတို့ကျွန်တော်ရဲ့အင်္ဂလိပ်ကိုနားလည်ဖို့ဆုတောင်းလိုက်ပါတယ်ကျွန်တော်တာဝန်ယူထားတဲ့ခရိုင်ခရိုင်ခွဲများသို့ဆွေးနွေးစည်းဝေးရန်သွားခဲ့တဲ့အချိန်တွင်မှသရစင်များလို့အခေါ်ခံရတဲ့အရင်ကမြင့်မြတ်အချိန်ကအသင်းသားများပါမကယနေ့အသင်းသားများကိုတွေ့ရတဲ့အတွက်ကျွန်တော်ဟောဝမ်းမြောက်ခြင်းကိုလေးနဲ့စွာပဲခံစားမိပါတယ်ဝိညာဉ်တော်ရဲ့ညီသက်ခြင်းနဲ့ချစ်ခြင်းမေတ္တာကိုသူတို့နဲ့အတူရှိနေခြင်းမှာခံစားရတယ်ကျွန်တော်ဟာမြင့်မြတ်သောခရိုင်တစ်ခုမှာရောက်နေကြောင်းသဘောပေါက်မိပါတယ်အများသောမိသားစုများဟာဘိုးဘွားလက်ထက်ကတည်းကအသင်းသားများဖြစ်ခဲ့ကြပြီမဲ့အများသောအသင်းသားများဟာအခုမှပြောင်းလဲသူများဖြစ်ကြပါတယ်။ဤပြောင်းလဲသူများကိုရှင်ဘောလူဟိုက်ဧဖက်မျိုးဧဖက်လူမျိုးများကိုကြိုးဆိုသလိုကျွန်တော်တို့ကြိုးဆိုပါတယ်။ထို့ကြောင့်သင်တို့သည်တကျွန်းတနိုင်ငံသားမဟုတ်ဧည့်သည်လည်းမဟုတ်တန်ရှင်းသူတို့ဤအမျိုးသားခြင်းဖြစ်ကြ၏ဘုရားသခင်အိမ်တော်သားလည်းဖြစ်ကြ၏အဘယ်သို့နည်းဟုမူကားတမန်တော်တို့မှဆ၍ပြောဖက်များတည်းဟုသောတိုက်မြစ်အပေါ်၌သင်တို့သည်ထပ်ဆင်း၍တည်ဆောက်လျက်ရှိကြ၏ထိုတိုက်တောင်အမြစ်ကယေရှုခရစ်ဖြစ်သည်ဟေဖက်ဩဝါဒစာ2:19-20လွန်ခဲ့သောနှစ်များစွာကမက္ကဆီကိုတွင်အသင်းတော်၏လူတုကိစ္စများယုံတွင်တာဝန်ထမ်းဆောင်စဉ်ကကျွန်တော်တို့ကိုအသံလွင့်ယုံကစကားပြောပွဲတွင်ပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်ဒီစကားပြောပွဲရဲ့အကြောင်းကတော့ကမ္ဘာမှာကွဲပြားတဲ့ဘာသာများကိုရှင်းလင်းဆွေးနွေးဖို့ဖြစ်ပါတယ်အတန်လွင့်အပိုင်းများတော်တော်ပြည့်တဲ့နောက်မှာစကားပြောပွဲညွှန်ကြားသူကဒီညနေကျွန်တော်တို့နဲ့အတူယေရှုခရစ်တော်ဤနောက်ပိုင်းကာလသို့တော်စင်များအသင်းတော်ကအသင်းလူကြီးနှစ်ယောက်ရှိပါတယ်သူခဏရပြီးမေးတယ်ဘာဖြစ်လို့ဒီအသင်းတော်ကိုနာမည်အရှိကြီးပေးတာလဲဘာဖြစ်လို့နာမည်တူတူနဲ့စိတ်ဝင်စားစေမဲ့နာမည်မပေးတာလဲကျွန်တော်ရဲ့အဖော်နဲ့ကျွန်တော်ဟာဒီကြီးကျယ်ခန့်ညားတဲ့မိကုံးကြောင့်ပြုံးမိပါတယ်ထို့ကြောင့်ဒီအသင်းတော်ရဲ့နာမည်ကိုရွေးလူရွေးတာမဟုတ်ပါကက်တင်ရှင်ဟာနောက်ပိုင်းကာလမှာပေါ်လာတဲ့ပျော့ဖက်မှာတဆင့်အမည်ပေးလိုက်ပါတယ်ထို့ကြောင့်ငါ၏အသင်းတော်ကိုနောက်ပိုင်းကာလမှာယေရှုခရစ်တော်ဤနောက်ပိုင်းကာလသူတော်စင်များအသင်းတော်ဟုအမှန်တကယ်အမည်ပေးရမည် DNC 135ထို့ညွန်ကြားရေးမှုဟာချက်ချင်းလေးစားစွာဖြင့်ကျွန်တော်တို့ဒီအတိုင်းအတူဝမ်းမြောက်စွာထပ်၍ခေါ်ပါမယ်လို့ပြောပါတယ်သူဒီမြင့်မြတ်တော်အသင်းတော်နာမည်ကိုဘယ်နဲ့ထောက်ခေါ်တယ်လဲဆိုတာကိုကျွန်တော်မမှတ်မိနိုင်ပါကျွန်တော်တို့ရဲ့အသင်းတော်နာမည်ပေးခြင်းပါမကအသင်းတော်သားများကိုလည်းနောက်ပိုင်းကာလသူတော်စင်များအဖြစ်ရည်ညွှန်းကြောင်းရှင်းပြခြင်းမှာကျွန်တော်ဟာဝိညာဉ်တော်ကိုခံစားမိကြောင်းသတိရပါတယ်ကျွန်တော်တို့ဓမ္မသချင်းဓမ္မသစ်ချမ်းတွင်ခရစ်တော်၏တပည့်တော်များအခရိယံဟူသောခေါ်တော်သမုတ်ချင်းအန်တီယိုမြို့၌အူခံရကြ၏ဒါပေမဲ့သူတို့အချင်းချင်းသူတို့စီများလို့ခေါ်ခဲ့ကြပါတယ်တမန်တော်ရှင်ပေါလုကသူတို့ကိုတန်ရှင်းသူတို့၏အမျိုးသားချင်းဖြစ်ကြ၏ဘုရားသခင်၏အိမ်တော်သားလည်းဖြစ်ကြ၏လို့ပြောတဲ့အတွက်သူတို့သည်အလိုမဲ့ဝမ်းသာမိမှပဲတပန်ယောမဩဝါဒစာ6:9မှာလည်းတန်ရှင်းသူများလို့ခေါ်ထားပါတယ်အသင်းသားများဟာဒေသနာတရားကိုလိုက်လျှောက်ပြီးသုံးမဩဝါဒများကိုလိုက်နာတဲ့အတွက်အမှတ်မထားမိပဲတဖြည်းဖြည်းတန်ရှင်းပြုစင်လာကြပါတယ်စိတ်နှလုံးနှိမ့်ချသောအသင်းသားများနေ့စဉ်မိသားစုကျန်းစာဆွေးနွေး၍ဆူတောင်းခြင်းမိသားစုရာဇဝင်ကိုရှာခြင်းနှင့်မကြာခဏမိမိ၏ကိုယ်ပိုင်အချိန်ကိုမြင့်မြတ်စွာထား၍ပင်မတော်ဝတ်ပြုခြင်းကိုပြုသူတို့သူတို့စီများဖြစ်လာကြပါတယ်။သူတို့ဟာမိသားစုများသာဝရတည်မြဲရန်ကြိုးစားကြပါတယ်။သူတို့ဟာအလုများတဲ့အချိန်ကိုဖဲ့ပြီးအသင်းတော်နဲ့ဝေးနေတဲ့သူများကိုကိုရောနဲ့ပြန်နီးလာအောင်ကြိုးစားကြပါတယ်။သူတို့ဟာအသင်းတော်မှလူကြီးများရင့်ကျက်သောဇနီးမောင်နှံများအမှုတော်ကိုထမ်းဆောင်သောကိုတော်ရဲ့သာသနာရှင်များဖြစ်ကြပါတယ်။မှန်ပါတယ်ညီကိုမောင်နှမများခင်များသူတို့ဟာနှွေးထွေးခြင်းနဲ့အောပွဲရသောမြစ်ခံစားခြင်းတနည်းအားဖြင့် ခရစ်တော်ဤဖြူစင်သောမေတ္တာကိုတွေ့ကြုံခံစားရတဲ့အချိန်လေးကိုရောက်ပြီးသူတော်စင်များဖြစ်လာကြပါတယ်သူတော်စင်အသင်းသားများဟာဒုက္ခဝေဒနာများကိုဖြတ်ကျော်ပြီးကတင်ရှင်ကိုသိလာကြပါတယ်ကိုတော်တိုင်ဒုက္ခများစွာခံစားခဲ့တာကိုမမေ့ကြပါနဲ့တပန်သူသည်လူများကိုချီးနှောင်သောတည်ခြင်းကြိုးကွင်းကိုဖြစ်ရန်ကိုတိုင်အသိခံမည်တပန်လူများ၏ချွတ်တဲ့ခြင်းများခံစားရပြီးသူ၏ဝမ်းထဲမှသနာစိတ်ပြည့်ဝမည်လူသားအနေဖြင့်သူ၏လူများချွတ်ရင်းအားနည်းခြင်းကိုဘယ်လိုကူညီရန်သူသိလိမ့်မည်ခြေတော်ညီအကိုမောင်နှမများခင်များလွန်ခဲ့သောနှစ်များကကျွန်တော်သူတော်စင်များနဲ့အတူလူများစွာဒုက္ခခံစားခဲ့ကြတာကိုသက်သေခံခဲ့ပါတယ်။သူတို့ရဲ့ယုံကြည်ခြင်းအားမလျှော့ဘဲစိတ်ရှည်စွာရှိသူဆက်၍သွားနိုင်ဖို့ကိုတော်ကူညီရန်ကျွန်တော်တို့အမြဲမပြတ်သူတို့အတွက်ဆုတောင်းပေးပါတယ်။သူတို့စိတ်နှလုံးချမ်းမြေ့ရန်မမွန်ကျမ်းစာမှာ Prophet Jacob ရဲ့နှစ်သိမ့်စကားကိုဖတ်ပါမယ်။ကျွန်တော်ရဲ့ချစ်တော်ညီအကိုများကိုရောထံတန်ရှင်းမြင့်မြတ်သူထံသို့လာပါသူဤလမ်းသည်ဖြောင့်မတ်ကြောင်းတရိယာပါထိုလမ်းသည်လူသားအတွက်ခြင်းမြောင်းဤသို့သောရှေးမှသူအတွက်ဖြောင့်ပြုပြီးတကားပေါက်ဆောင်သူသည်ဤသေးလာအမျိုးသားတို့ဤတန်ရှင်းသူတဦးဖြစ်ကြောင်းမြင်ပါသူသည်ထိုနေရာ၌အစေခံမထားပါကဲတင်ချင်းကိုထိုအဝင်ပေါက်မှတပါတခြားလမ်းကဝင်လို့မရပါသူ့ကိုလှည့်စားလို့မရပါအဘယ်ကြောင့်ဆိုတော့သူသည်သခင်ဖျားဖြစ်တော်မူ၏တပံပဲသူမဆိုသူထံသို့တကားခောက်လျင်သူဖွင့်ပေးမည်ကျွန်တော်တို့ဘယ်ဘဲရောက်ရောက်ပါပဲဒုက္ခပဲတွေ့တွေ့ခရစ်တော်ဤဩဝါဒနှင့်သူဤကျွန်တော်တို့အတွက်အသက်ဆုံးတော်ဆွလွတ်ခြင်းတရားကိုသဘောပေါက်လျင်ကျွန်တော်တို့ခွန်အားနှင့်ညီတဲ့ချင်းရရှိမည်မှန်ပါတယ်ညီအကိုမောင်နှမများခင်ဗျာစိတ်ထဲမှညီတဲ့ချင်းဟာဝိညာဉ်တော်မှဖြစ်ပွားပြီး၎င်းကိုကိုရောဟာသူရဲ့တစ္ဆာရှိသူတော်စင်များကိုပေးခြင်းဖြစ်ပါတယ်သူဟာကျွန်တော်တို့ကိုခွန်အားပေးခဲ့ပါတယ်ညီတဲ့ချင်းကိုတင်တို့အားငါထားခဲ့ဤငါဤညီတဲ့ချင်းကိုတင်တို့အားငါပေးဤလောကီသားတို့ပေးတကယ်တို့ငါပေးသည်မဟုတ်တင်တို့စိတ်နှလုံးပူပန်ခြင်းဆိုရင်တုန်လှုပ်ခြင်းမရှိစေနှင့်ရှင်ယောဟန်ခရစ်ဝင်းဆလီ29နှစ်များစွာပင်ကျွန်တော်ဟာအသင်းတော်ရဲ့နောက်ပိုင်းကာလသူတော်စင်များဤသစ္စာရှိစွာအမှုတော်ဆောင်ကြောင်းကိုတည်တည်ခံပါတယ်သူတို့ဟာကောင်းကင်ဘုံမှာအဖဖျားဤအစီအစဉ်နှင့်ကယ်တင်ရှင်ယေရှုခရစ်တော်ဤဒုက္ခအမျိုးမျိုးကိုကြော်လွှားပြီးရဲရင်စွာအသက်ပေးခဲ့ခြင်းများကိုယုံကြည်ပြီးသူတို့ဟာဆက်လက်ဆက်၍ဇွဲလုံးလာနှင့်ခြင်းမြောင်း၍ဖြောင့်သောလမ်းကိုလိုက်၍လိုက်တဲ့အတွက်တန်ရှင်းသူများဖြစ်လာကြပါတယ်။ထိုသစ္စာရှိသောသူတော်စင်များနဲ့ကျွန်တော်ဟာအတူတူလုပ်ငန်းများဆောင်ဝင်ရတယ်။သူတို့ကိုကြီးညိုပြီးယေရှုတင်ကြောင်းကိုဘယ်လိုပြောရမလဲဆိုတာမသိတော့ပါ။ကျွန်တော်တို့ဒေသနာတရားကိုနားလည်သဘောပေါက်တာဟာမှန်ကန်ကြောင်းသက်သေခန္ဓာလောက်မလေးနဲ့ပေမဲ့ကျွန်တော်တို့ကိုရောအပေါ်မှာယုံကြည်စိတ်ချလျင်ဒုက္ခအမျိုးမျိုးကိုခံနိုင်ရရှိပါမယ်။ကိုယ်တော်ရဲ့ဂရီတော်ဟာသူရဲ့သူတော်စင်များကိုဒုက္ခဝေဒနာများမခံစားရဘူးလို့မဆိုလိုပါဒါပေမဲ့ဒီဒုက္ခများကိုကိုတော်ဤကူညီထောက်မခြင်းအပြင်ကျွန်တော်တို့ကြော်လွားနိုင်မယ်ဆိုတာကိုသိလာပါမယ်ခြေတော်ညီကိုမောင်နှမများခင်များကျွန်တော်တို့ဟာနောက်ပိုင်းကာလသူတော်စင်များနဲ့မိသဟာယဖွဲ့ရတာကောင်းကြီးမင်္ဂလာများစွာခံစားရပါတယ်ကတိရှင်အတွက်သက်သေခံချက်များကိုရှေးပရဖက်များနှင့်ယခုခေတ်ပရဖက်များသက်သေခံသလိုကျွန်တော်တို့သက်သေခံရတဲ့အတွက်လည်းကောင်းကြီးမင်္ဂလာများစွာခံစားရပါတယ်။ကျွန်တော်သက်သေခံပါတယ်ဣသေလလူမျိုးတို့ဤတပါးတည်သောတန်ရှင်သောသူကိုတော်သည်အသက်ရှင်ဤသူသည်ယေရှုခရစ်တော်ဤနောက်ပိုင်းကာလသူတော်သည်များအသင်းတော်ကိုကျွန်တော်တို့ခြေတော်ပရောဖက်သောမတ်အက်စမွန်ဆမတ်တဆင်ညွှန်ကြားလျက်ရှိပါသည်နာမတော်၌အာမင်